တကဘာလုံးမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူ 14.9% တန်းနဲ့တေဆုံးသူ 6,100 နီးပါးရှိလာတဲ့အချိန်မှာပဲ COVID-19 ကာကွယ်ဆေးစမ်းသပ်မှုတွေနဲ့ပတ်သက်လို့တိုးတက်မှုအလားအလာတွေရှိနေကြောင်းသုတေသနပညာရှင်တွေကပြောပါတယ်။ဗြိတိန်နိုင်ငံအောက်စဖို့တက်ကသူနဲ့ဗြိတိန်ဆွီဒင် AstraZeneca ဆေးကုမ္ပဏီတို့ပူးပေါင်းဆန်းသပ်နေတဲ့ COVID-19 ကာကွယ်ဆေးနဲ့တရုတ်နိုင်ငံ CanSino Biologics ကုမ္ပဏီကဆန်းသပ်နေတဲ့ဆေးဒီအလားအလာရှိတဲ့ကာကွယ်ဆေးနှမျိုးကိုလူတွေနဲ့ဆန်းသပ်နေနောက်ဆုံးအဆင့်ကိုရောက်နေပြီဖြစ်ပါတယ်ဒီဆေးတွေကလူခန္ဓာကိုယ်ထဲမှာယောဂတိုက်ဖြစ်တဲ့ခုခံစွမ်းအားကိုတိတိတသားမြင့်တင်ပေးနိုင်တာကိုတွေ့ရှိရကြောင်းတနင်္လာနေ့ထုတ်ပြတဲ့ဆေးပညာချန်နယ် The Lancet မှာဖော်ပြထားပါတယ်တစ်ချိန်တည်းမှာပဲ American ဆေးကုမ္ပဏီ Pfizer နဲ့တွဲဖက် Germany BioNTech ကဆန်းသပ်နေတဲ့ COVID-19 ကာကွယ်ဆေးကလည်းတိုးတက်မှုအလားအလာကောင်းတွေရှိကြောင်းမနေ့ကပြောပါတယ်ဗြိတိန် Oxford တက္ကသိုလ်နဲ့ Britain Sweden Oxford AstraZeneca ဆေးကုမ္ပဏီနှစ်ခုပူးပေါင်းပြီးတော့ဆန်းသပ်နေတဲ့ကာကွယ်ဆေးကိုအများကအယုံစိုက်နေကြတာပါဒီဆေးကထိရောက်မှုရှိကြောင်းပြသနိုင်ပြီးတဲ့နောက်ခွင့်ပြုချက်ရရင်ကုမ္ပဏီအနေနဲ့ဆေးကိုဖြန့်ဖြူးဖို့နိုင်ငံအတော်များများနဲ့လည်းသဘောတူစာချုပ်ချုပ်ဆိုထားပြီးဖြစ်ပါတယ်အခုထိကုမ္ပဏီအနေနဲ့ကာကွယ်ဆေးနှစ်တန်းထုတ်လုပ်ပြီးသွားဖို့သဘောတူထားပြီးဖြစ်ပါတယ်။ဒီဆေးကို Britain, Brazil နဲ့တောင်အာဖရိကနိုင်ငံတွေမှာလူပေါင်း 1,000 ကျော်နဲ့စမ်းသပ်ခဲ့တာဖြစ်ပြီးနောက်သတင်းပတ်တွေအတွင်း American နိုင်ငံမှာလူ 3,000 လောက်နဲ့စမ်းသပ်သွားဖို့စီစဉ်ထားတယ်လို့ The New York Times သတင်းစာကဖော်ပြထားပါတယ်ရှင်။